Welcome to the Voice of America in Burmese.
Minglam and Kimosha, Washington Review American Tangani, Natown, April and the Sentinel, Puruhune Menekin season ago. Yamasano Jimene, Chana Igani Kunanaiti, Lainometer Nesseli Lisen and Gazette, Lainometer Tia Guzerugani, Tolan Beni Babin. ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံစီးပွားရေးပြန်ပြီးအားကောင်းလာအောင်သမ္မတဒေါ်နယ်ထရမ့်ရဲ့တွန်းအားပေးမှုကိုထောက်ခံတဲ့ပြည်내အနည်းဆုံး5ခုလောက်ကအုပ်ချုပ်ရေးမှုတွေကသူတို့ပြည်내တွေမှာစီးပွားရေးလုပ်ငန်းအငယ်စားကလေးတွေကိုပြန်ပြီးဖွင့်ဖို့လုပ်နေပါ အခုဒါမှမဟုတ်လာမယ့်သတင်းပတ်တွေအတွင်းပြန်ပြီးဖွင့်တော့မှာဖြစ်ကြောင်းမကြခင်ရပိုင်းတွေမှာပြောကြားခဲ့ကြတာပါဒီလိုပြန်ပြီးဖွင့်တဲ့အခါဆိုင်ထဲကလူတွေနဲ့စားသုံးသူတွေကြားအနည်းဆုံး6ပေလောက်ချပြီးခက်ခွာခွာနေကြဖို့အတွက်ကန့်သတ်မှုတွေချထားမှာဖြစ်ကြောင်းပြောပါတယ်အမေရိကန်နိုင်ငံကအလုပ်လက်မဲ့ဖြစ်သွားသူ22တန်းလောက်ပြန်ပြီးအလုပ်ရအောင်အခုလိုပိတ်ထားတဲ့စီးပွားရေးလုပ်ငန်းတချို့ကိုပြန်ပြီးဖွင့်ဖို့လုပ်နေတာဖြစ်ပြီးလူ10ဦးဒါမှမဟုတ်ဒီတွေပိုဆူဝေးတာအတွက်စိတ်ချရလောက်တဲ့အချိန်ဟာလာမယ့်ဇွန်လဒါမှမဟုတ်အဲ့ဒီနောက်ပိုင်းလောက်မှာဖြစ်နိုင်တယ်လို့ Washington Post နဲ့ Maryland တက္ကသိုလ်ရဲ့စစ်တမ်းမှာဖြေကြားသူတွေကယုံကြည်ကြပါတယ်။ကမ္ဘာတစ်လုံးမှာ Coronavirus ရောဂါအကူးဆက်ခံရသူပေါင်း2သန်းခွဲကျော်နေပြီဖြစ်ပြီးသေဆုံးရသူက13,500ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American မှာတော့အကူးဆက်ခံရသူက8,000ကျော်ရှိနေပါတယ်။ Spain နိုင်ငံမှာ Coronavirus ရောဂါကြောင့်နောက်ထပ်သေဆုံးရသူဟာအင်္ဂါနေ့မှာ430ဖြစ်သွားတဲ့အတွက်အခုဆိုစပိန်မှာဒီရောဂါကြောင့်သေဆုံးရသူစုစုပေါင်း2000ကျော်သွားပါပြီ။ဒီရောဂါအကူးဆက်ခံရသူကလည်းအင်္ဂါနေ့မှာ24,000ကျော်ရှိနေပြီးလွန်ခဲ့တဲ့၄ရက်အတွင်းတစ်နေ့ကိုဖြန့်မြန့်200ခန့်လုံးတိုးလာနေတာတွေ့ရတယ်လို့စပိန်ကျန်းမာရေးသတိပေးမှုဆိုင်ရာဌာနအကြီးအကဲကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်တရောဂါကြောင့်ကမ္ဘာတစ်လုံးမှာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုစိုးစိုးဝါးဝါခံနေရသူဥယျာဉ်နှစ်ဆပိုးပြီးတိုးလာနိုင်ခြေရှိတယ်လို့ကမ္ဘာတစ်လုံးဆန်းနှယိခပြဿနာမပေါ်ပေါက်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်နေတဲ့ Global Network အဖွဲ့ရဲ့အင်ကာနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကမ္ဘာတစ်လုံးနိုင်ငံပေါင်း55နိုင်ငံနဲ့နယ်မြေဒေသတွေမှာနေထိုင်သူ135သန်းလောက်ဟာမနစ်က2019မှာဆန်းနှယိခမလုံလောက်မှုအကြီးအကျယ်ကြုံခဲ့ရတာဖြစ်ပြီးအခု2020မှာတော့လူဦးရေ265သန်းဒီဒုက္ခနဲ့ကြုံရနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့ကမ္ဘာနေအတော်များများမှာအားနဲ့ပြီးထိကြိုက်လွယ်တဲ့သူဘလောက်များများဆန်းနှယိခမလုံမလောက်တဲ့ဒဏ်ကိုဆူဆူဝါဝါခံရမယ်ဆိုတာအချက်နဲ့မကောက်ယူနိုင်သေးတဲ့အချိန်မျိုးမှာအခုကိုရိုနာဗိုင်းရပ်စ်ကရောဂါဆိုးကြောင့်နောက်ထပ်မိသားစုတိုင်ဝမ်တွေကြားမှာပါပိုးပြီးဒုက္ခရောက်ဖို့ဖြစ်လာစေတယ်လို့ပြောပါတယ်။အင်္ဂါနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာလည်းကုလသမဂ္ဂဆန်းနှယိခအဖွဲ့အကြီးအကဲထူထောင်ယူက
Coronavirus
ကရောဂါပြဿနာကလည်းကမ္ဘာနိုင်ငံတွေမှာဆန်းနှယိခပြဿနာဖြစ်မလာအောင်အားလုံးဝိုင်းပြီးကြိုးပမ်းကြဖို့နဲ့ဒီလိုဖြစ်မလာရေးကို FAO ကအဓိကထားလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောသွားတာပါ။ကမ္ဘာတစ်လောစီးပွားရေးကျဆင်းမှုတွေနဲ့အတူပဋိပက္ခတွေတိုးလာနေပြီးမုန်းကောင်ရေရှားရာလိုရာသီဥတုဆိုင်ရာပြဿနာတွေပါတိုးလာနေတာဖြစ်ပြီးဒီချိန်မှာဒီကရောဂါလိုဘေးရန်ရဲ့ဆိုးတွေကိုပါထပ်ပြီးရင်ဆိုင်ရလာမယ်ဆိုရင်နောက်ထပ်လူပေါင်း183သန်းလောက်အငြင်းပေးကြုံလာနိုင်တယ်လို့အစိုးရကစာမှာသတိပေးထားပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါမပြန့်ပွားအောင်တားဆီးတဲ့အနေနဲ့တလကြညမထွက်အမိန့်ထုတ်ပြန်ထားရကနေအင်္ဂါနေ့မှာတော့ဖြေလျှော့ပေးလိုက်တယ်လို့စီးပွားရေးလုပ်ငန်းတချို့ကိုလည်းပြန်ပြီးဖွင့်ခွင့်ပေးလိုက်တယ်လို့အီရန်ဆိုရကကြေညာပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12133ညပိုင်းလိုမီတာ40 kHz 9133ညပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်းပါသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်
ဧပြီလ21ရက်အင်္ဂါနေ့ည7:00နာရီအထိထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူ122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိရာကနေနောက်တိုးလူနာ2ဦးရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအင်္ဂါနေ့ညမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်တိုးလူနာတွေကလူနာအဖ120ဟာဒဂုံမျိုးသစ်အရှေ့ပိုင်းကအသက်22နှစ်အရွယ်မျိုးသမီး2ဦးဖြစ်ပြီးလူနာအဖ121ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကအသက်21နှစ်အရွယ်မျိုးသမီးဖြစ်တယ်လို့ဆိုပါတယ်။လူနာအမ120ဟာမြန်မာပလာဇာမှာလှုပ်လှုပ်တဲ့ MPT ဝန်ထမ်းတစ်ဦးဖြစ်ကြောင်းဒဂုံမြို့တဲ့အရှေ့ပိုင်းလှုပ်တော်ကိုယ်စားလှယ်ဦးကျော်ကျော်မောင်ပြောရကောကိုကပြည်ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိအတည်ပြုထားတဲ့လူနာတွေထဲမှာကျန်းမာရေးဝန်ထမ်း6ဦးပါဝင်နေတဲ့အတွက်တပ်ခွဲအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအသာကန့်သတ်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စေယုံတွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်အတွင်းတိုက်ခိုက်ခံရပြီးလူအသက်သေဆုံးရတဲ့ဖြစ်ရပ်အတွက်အလွန်ဆိုးရိမ်ပူပန်ပြီးကြောင်းမြန်မာနိုင်ငံအတွင်းလုပ်ငန်းလုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလက်နက်ကန်တပ်ဖွဲ့တွေကြားအပြစ်ခတ်ချက်ချင်းရစဲဖို့လည်းတောင်းဆိုလိုက်ကြပါတယ်။WHO ရဲ့ဒေသခံဝန်ထမ်းဦးပြည့်စုံဝမ်းမောင်တည်ဆုံရတဲ့အတွက်ဝမ်းနည်းမိကြောင်းနဲ့တိုက်ခတ်မှုအတွင်ဒဏ်ရာရရှိခဲ့သူစာမေးဝန်ကြီးဌာနကတာဝန်ရှိသူတို့အမြန်တက်တာစေဖို့လဲဆုတောင်းကြောင်းဖူးတွဲကြေညာချက်မှာပါရှိပါတယ်။ COVID-19 ရောဂါတန်တရားရှိလူနာတွေရဲ့နှာခေါင်းတိုးပတ်နမူနာတွေသေဆောင်လာတဲ့ WHO အမှတ်အသားပါမော်တော်ယာဉ်တစ်စီးမြင်းပြမြို့နယ်မှာ20ရက်နေ့ကတိုက်ခတ်ခံရတဲ့ဖြစ်ရပ်ဟာ COVID-19 ကပ်ရောဂါဆက်ရောက်နေချိန်တစ်ကမ္ဘာလုံးအဖြစ်ခက်ရဲ့ဆဲရေးကုလသမဂ္ဂအတွင်းမှကြိုးရဲ့မြေတားရက်ခံချက်ကိုချင်းလိုက်နာအကောင့်ထဲပေါ်ပေးဖို့လွယ်နေတယ်ဆိုရာကိုပြသလိုက်တာလည်းဖြစ်ကြောင်းကြေညာချက်မှာပါရှိပါတယ်။ Save the Children အပြည်ပြည်ဆိုင်ရာချက်ချေနေအဖွဲ့နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC အဖွဲ့တို့လိုလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်း16ခုရဲ့ကြေညာချက်ထဲမှာအပြစ်ခတ်ချက်ချင်းရဲဆဲဖို့အပြင်လူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုရခိုင်ပြည်နယ်အတွင်းအနောက်ရှေ့မှရှိတော်လာခွင့်ပေးဖို့ရတားတွေကိုအကာအကွယ်ပေးဖို့စတဲ့အချက်တွေလည်းတောင်းဆိုထားပါတယ်။ ABL 20ရဲ့တိုက်ခိုက်မှုကိုသူတို့လုံဆောင်တာမဟုတ်ဘူးလို့ရခိုင်လက်နက်ကိုင်အဖွဲ့အေးကတော့မြန်မာစစ်တပ်ကပါညင်ပယ်ထားပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကလည်းမြန်မာအစိုးရအနေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အခက်အခဲတွေရှိနေပေမဲ့ကမ္ဘာကယောဂါပေးကြော်လွှားနိုင်ရေးအတွက်ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့တို့နဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆုံးဖြတ်ထားတယ်လို့ ABL 21ရဲ့အနေနဲ့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အကန့်အသတ်နဲ့သွားလာခွင့်ပိတ်ပင်ထားတာကိုနောက်ထပ်သတင်းလေးပါထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်လီရှောင်လုံးကအင်ကာနေကပြောပါရယ်။မနေ့အင်ကာနေတရက်ထဲမှာရောဂါကူးစက်သူအသစ်1100ကျော်တွေ့ခဲ့လို့နိုင်ငံတော်ကကူးစက်ခံရသူပေါင်း9000ကျော်ရှိတာမို့စင်ကာပူဟာအရှေ့တောင်အရှနိုင်ငံတွေထဲမှာကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ်။ဒီနေ့လာနေတုန်းကလည်းကူးစက်သူ1000ကျော်ထပ်မံတွေ့ရှိခဲ့တာပါ။ကူးစက်သူဦးရေရဲ့80ရာခိုင်နှုန်းလောက်ကပြည်ပကနေလာရောက်ကြတဲ့ရွှေပြောင်းလူသားတွေဖြစ်ပြီးသူတို့ဟာအိမ်ယာအဆောင်တွေမှာစုဝေးနေထိုင်ကြတာပါဒီလိုအိမ်ယာအဆောင်တွေမှာနေထိုင်သူတွေကရောဂါလက္ခဏာပြသူရောမပြသူတွေကိုပါအားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်အခုလိုကူးစက်မှုနှုန်းမြင့်တက်လာတာလို့လည်းဝန်ကြီးချုပ်လီးကပြောပါတယ်လူသမားတွေနေတဲ့အဆောင်တွေအတွင်းရောဂါထိန်းချုပ်ရေးဆောင်ရွက်ထားနိုင်ပြီဖြစ်ပေမဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေကိုမေလ၄ရက်နေ့ထိဓမ္မမဟုတ်ရောဂါကိုထိန်းချုပ်နိုင်တဲ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမြို့ကသမ္မတရမ်နာသ်ကိုဗင်းရဲ့အိမ်တော်ဝင်းတွင်ဝန်ထမ်းအင်အားတစ်ခုမှနေထိုင်တဲ့ရေတပ်ဝန်ထမ်းတစ်ယောက်ရဲ့မိသားစုဝင်တစ်ဦးစီမှာ COVID-19 ရောဂါကူးစက်နေတာကိုတွေ့ရှိရတဲ့အတွက်အင်္ဂါနေ့ကသမ္မတအိမ်တော်အရာဝန်တွင်နေထိုင်သူ900လောက်ကိုတိကျခွဲထားလိုက်ရပါတယ်။အသက်94နှစ်ရှိပြီဖြစ်တဲ့သမရကိုဗစ်နဲ့သူ့ကိုစောင့်ရှောက်နေသူတွေကတော့အစ်စ်နိုင်ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံတာမရှိလို့တိကျခွဲနေထိုင်သွားဖို့အစီအစဉ်မရှိဘူးလို့တာဝန်ရှိသူတွေကပြောပါရယ်။သမရအင်တော်ဝင်းအတွင်းအလုပ်သမားတွေနေတဲ့တိုက်ခတ်တရားကြောကဝန်ထမ်းတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားသလိုရေတပ်ဌာနကအလုပ်လုပ်နေတဲ့အလုပ်သမားနဲ့မိသားစုဝင်5ဦးကိုလည်းတိကျခွဲစောင့်ကြည့်ကွာရန်တီးစင်တာကိုပြောင်းရွှေ့ထားပါရယ်။ပါကစ္စတန်မှာတော့ဝန်ကြီးချုပ်အမရာခန်COVID-19 ရောဂါရှိမရှိစစ်ဆေးခံရဖို့ရှိပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းကသူတွေ့ဆုံခဲ့တဲ့ပရဟိတအဖွဲ့ကြီးတခုရဲ့အကြီးအကဲတူမှာရောဂါကူးစက်နေတာကိုသိရတဲ့အတွက်ဝန်ကြီးချုပ်ခန်ကအခုလိုစစ်ဆေးမှုခံယူရတာပါ။အာဖဂန်နစ္စတန်သမ္မတနိုင်ငံတွင်မှာလည်းပြီးခဲ့တဲ့သတင်းပတ်ကပဲရောဂါပိုးကူးစက်သူအနည်းဆုံး20လောက်တွေ့ရတဲ့အတွက်အာဖဂန်သမ္မတအရှရဖ်ဂါရီနဲ့သူစနီးတို့လည်းအစ်စ်ဆေးခံခဲ့ပေမဲ့ရောဂါပိုးတွေ့ရှိခြင်းတော့မရှိပါဘူး။ ဗြိတိန်နိုင်ငံကသူ့နိုင်ငံအဖွဲ့နှစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေရမှာတိုးတက်မှုတွေတည်တည်တတ်တာရနေတယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ခ်ကမနေ့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအဖွဲ့တွေကတဖွဲ့ကလူတွေနဲ့စမ်းသပ်မှုကိုဂျာတာပရင်းနေမှာစလုပ်တော့မှာလို့လည်းဝန်ကြီးဟန်ကော့ခ်ကပြောပါတယ်။အလားအလာရှိတဲ့ကာကွယ်ဆေးတွေဖော်ထုတ်စမ်းသပ်နေတဲ့ Imperial College of London နဲ့ Oxford တက္ကသိုလ်တို့ကသူ့သဏ္ဍာန်အဖွဲ့တွေကဖော်ဆက်ထားတဲ့ကာကွယ်ဆေးနှမျိုးစလုံးလူတွေနဲ့စမ်းသပ်ဖို့အဆင့်ရောက်နေပြီလို့လန်ဒန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောသွားတာပါ။ဘရိုနီမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရှခိုင်းပြည်နယ်ရင်ကုလသမဂ္ဂရင်းတစည်းတိုက်ခိုက်ခံရမှုအတွင်းရရှိခဲ့တဲ့ဒဏ်ရာနဲ့တဦးသေးဆုံးတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့မှုအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင်းကကိုဗစ် -19 စောင့်ကြည့်လူနာတွေထံကဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုသေဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားတနင်္လာနေ့ညနေပိုင်းမှာရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်တိုက်ခိုက်ခံခဲ့ရတာမှာWHO အဖွဲ့ကြီးရဲ့ဒေတာကန်ဝန်တန်းဥပြည့်စုံဝင်းမောင်အပြင်းထန်ထန်ရာရပြီးအင်္ဂါနေ့မနေ့ခင်းမှာတည်ဆုံးခဲ့ရတာပါအစိုးရဝန်တန်းဥအောင်မျိုးဦးကတော့ပြင်းပြင်းထန်ထန်ထန်ရာရသွားပါတယ်ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးအရေးယူပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်တာပါအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်။ And I'm saddened to report that a driver with the World Health Organization working in Rakhine State in Myanmar
ကုလသမဂ္ဂအမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့ကားတစ်စီးတနင်္လာနေ့ညနေပိုင်းရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရမှုအတွင်း WHO အဖွဲ့ကြီးအတွက်အလုလုပေးနေတဲ့ရင်မောင်းထိဆုံးခဲ့ရပါတယ်ထိဆုံးခဲ့ရတဲ့ဥပြည့်စုံဝင်းမောင်ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကိုကူညီမှုအနေနဲ့ရခိုင်ပြည်နယ်တွင်ကကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုသေယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်ကဘာဘေကင်းရေးဆောင်ရွက်ရင်အသက်ဆုံးရှုံးခဲ့ရတာဟာဆိုရင်ဝမ်းနည်းစရာဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာတက်ဒရော့စ်ကလည်းပြောဆိုထားပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တည်ဆုံးခဲ့ရတဲ့ဥပြည့်စုံဝင်းမောင်အတွက်ဝမ်းနည်းရာချောင်းနဲ့ဒဏ်ရာရခဲ့တဲ့အစိုးရဝန်ထမ်းဥအောင်မျိုးဦးအမြန်ဆုံးပြန်လဲကျန်းမာလာစေဖို့ဆုတောင်းချောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ဒီတိုက်ခိုက်မှုကိုအပြည့်အဝပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုကြောင်းပြောခွင့်ရကကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတံတားအနီးမှာတနင်္လာနေ့ညနေခင်းကကုလသမဂ္ဂရဲ့အဖွဲ့တစ်ခုဖြစ်တဲ့ WHO အဖွဲ့အမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တိုက်ခိုက်ခံရတဲ့အတွက်တုံ့လှုပ်မိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာပါပါတယ်ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ် AA ကြားတိုက်ပွဲတွေရှိနေပြီးအခုတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တော့တာဝန်ခံမဲ့သူမရှိပါဘူးရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဝန်ထမ်းတဦးအသက်ဆုံးရှုံးရတဲ့အပေါ်ဝန်းနေရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ခဲ့ပြီးရခိုင်မှာတိုက်ပွဲတွေရပ်တန့်ဖို့အမြန်ဆုံးလိုအပ်နေပြီဆိုရာကိုဒီအချက်ကထပ်မံမိမောင်းထိုးပြနေတယ်လို့လည်းထောက်ပြထားပါတယ်။ဥပြည့်စုံဝင်းမောင်တည်ဆုံးခရမှုအတွေ့ဝန်းနေမှုအထင်းမှတ်နဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကကုလသမဂ္ဂအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
ထိုင်းနိုင်ငံကနေနေရပြန်မြန်မာတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာလူဦးရေ1000+ကျော်လောက်ထားနိုင်မဲ့စောင့်ကြည့်ရေးစင်တာတွေပြင်ဆင်ထားပြီးပါပြီ။ဒီသတင်းကိုတင်ဆက်ပေးမှာပါ။ထိုင်းနိုင်ငံတဲကမြန်မာနိုင်ငံတဲကိုပြန်လာကြမဲ့ရွှေ့ပြောင်းလို့သမားတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအများဆုံးလက်ခံဖို့အတွက်ပြင်ဆင်ထားကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါရစေ။အဲ
ကျွန်တော်တို့ဟိုစင်တာတွေကတာဝန်နေတာတော့တိုးပြီးတော့ကောင်းနိုင်မှာတော့ထားပါရစေ။ အတိကတော့မှာရဲ့ကျွန်တော်ဟိုကျွန်တော်မြောက်ရီရဲ့ဆန်အန်ရဲ့နောက်မွန်ပြည်နယ်အတွင်းပေါ့ဒီနယ်မှာမော်လမြိုင်ရဲ့သူကျန်တာတွေလည်းဆက်ဖွင့်တော့မှာအဲ့ဒီနေရာတွေမှာအဲ့ဒါအဲ့ချင်းတွေမှမူတည်ပြီးတော့တိုင်းဒေသကြီးတွေနဲ့ညှိနှိုင်းပြီးတော့အဲဆောင်ရွက်တဲ့ဘောပေါ်မှာဟုတ်ပါတယ်မှာဒီနယ်ဒီနယ်အတွင်းမှာတော့9,000 6,000 လောက်ပေါ့မှာညမှာလူကြီးရောမွန်ပြည်နယ်ထဲမှာတော့8,000 ဝန်းကျင်တော့ရှိတော့အဲ့ဒီစောင်းနေတော့အခုကျွန်တော်တို့ဆွေးနွေးကြတော့ကျွန်တော်တို့ပြန်လွတ်သွားနေရတယ်မပြန်ပြီးတော့ဘုဒ္ဓတန်ဆင်လာတော့အဲလိုတာလေးပြင်ဆင်မမှန်တာလေးလုံးနေပေါ့
တချို့ပြည်နယ်နဲ့တိုင်းတွေကတော့သူတို့ရက်ရွာမှာနေတဲ့ပြည်တော်ပြန်မြန်မာလူသမားတွေအတွက်သူတို့ဒေသတွေမှာပဲတရားထားစောင့်ကြည့်ဖို့နေရာတွေပြင်ဆင်ထားပြီးနေဆက်ရောက်လာတဲ့အဲ့ဒီလူသားတွေကိုတိုက်ရိုက်လာကြဖို့အစီအစဉ်တွေရှိနေပါတယ်ဒါပေမဲ့ရန်ကုန်တိုင်းအပါအဝင်တချို့တိုင်းနယ်ပြည်နယ်တွေကတော့ချက်ချင်းလာခေါ်ဖို့အခက်အခဲရှိတယ်ဆိုပြီးဦးတေဆောင်ကပြောပါတယ်
တချို့ကျတော့လေဟိုသူပြည်နယ်တိုင်းအပေါ်အတိနဲ့လက်ရှိလုပ်နေတဲ့နေထိုင်တဲ့ဒီကပြန်လာမယ်လို့ဝန်ဆန်းတာရှိတယ်လေဒီဝန်ထမ်းမှုနဲ့ကျွန်တော်တို့ထည့်ပေါ်မှာခင်ဗျာဟုတ်ကဲ့အဓိကတော့ချို့ဟိုတိုင်းဒေသကြီးတွေနဲ့ချို့တခါလဲခါလိုက်ဆောင်ပြီးတော့လက်ခံမယ်လို့ရှိဆိုအချို့ကြလဲစမ်းမကြိုနိုင်သေးဘူးလေဒီနိုင်ငံချို့ကြလဲဟိုကွန်ဒီခါဖို့ခတ်တယ်လေမကွေးတော့ဘာလို့ဆိုတော့သူကလည်းသူပြင်ဆင်ထားတယ်ပြင်ဆင်ထားပြီးသူကတော့အဲတူတခါလဲသူတို့မှာဟာလေးရှိတာပေါ့
ဟုတ်ကဲ့
မန်လေးတိုင်းထူလဲမန်လေးတိုင်းနဲ့ခေတ်ဆက်ပြီးသူလုံးမလေးရှိရမှာ
ဟုတ်ကဲ့ဟုတ်ကဲ့
ရန်ကုန်ကရှိတော့ရှိရသူချက်ချင်းတော့သူလုံးနိုင်မှာမဟုတ်ခင်ဗျာ
။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်တဲ့အချိန်ထိစက်ရုံပေါင်း1,000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်တဲ့ဒီဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါဗျ။စက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလူအားကနှစ်နာရီအပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့် 2020 နှစ်စကနေစပြီးနေရက်ပြန်လာနေကြတာပါ။မလတဲ့မှာတော့တောင်ကနန်းရှိတဲ့မြန်မာလူသမားတွေနေရက်ပြန်လာခဲ့ကြပါတယ်ဒီနောက်မှာတော့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်သင့်မဖြစ်သေးတာမို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကထိုင်းကပြန်လာမဲ့အလို့သမားတွေကို AB လ 30 နောက်ပိုင်းမှာပြန်လာကြဖို့ကြေညာချက်ထုတ်ပြန်ထားတာကြောင့်အလို့သမားတွေဟာ AB လကုန်မှာနေရက်ပြန်လာကြမှာဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာလူသားသုံးသန့်ထက်မနည်းလှုပ်လှုပ်ကြိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ပြီးခဲ့တဲ့ April 20ကဆောက်လို့ဗန်နဲ့ပုတ်ကလိကလုပ်ငန်းတော်တော်များများဟာပြန်လည်လဲပတ်ပြီးဝန်ထမ်းတွေပြန်အလုပ်လုပ်ကြရမှာအဲ့ဒီဝန်ထမ်းတွေအတွက်ရောဂါကာကွယ်ရေးအစီအစဉ်တွေဘာတွေများလုပ်ထားသလဲဆိုတာကိုတင်ဆက်ပေးမှာပါ။ရုပ်လုပ်ငန်းလိုပုတ်ကလိကလုပ်ငန်းတော်တော်များများပြန်လည်ဖွင့်လှစ်လုပ်ကိုင်နေကြပေမဲ့ဒီလူတွေအတွက်ယောဂပိုးမကူအောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအစိုးရဘက်ကထုတ်ပြန်ထားပေမဲ့ဒါတွေကိုစက်မှတ်ဖို့လိုတယ်လို့အလုံသမားရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အလုံသမားရေးလှုပ်ရှားသူတအုပ်ဖြစ်တဲ့မတ်တတော်အောင်ကတော့လုပ်ငန်းဝင်ပြန်ဝင်နေရတဲ့အလုံသမားတွေနဲ့ပတ်သက်လို့အခုလိုအစိုးရကိုတိုက်တွန်းသွားပါတယ
်။ဒီကျန်းမာရေးနဲ့အာဃာသာဝန်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းပေါ့နော်။အလုံရှင်တွေဘက်ကလေးစားလိုက်နာဖို့လိုအပ်တယ်။ဟိုအများသောအားဖြင့်ကအလုံပြုတ်မှတောက်ကြတယ်ဒီအချိန်ဒီကာလဒီတောက်လက်မှုတွေလည်းရှိနေကြတဲ့ကာလမှာစိတ်ဟုံလုံယုံများတွေကိုပဲစစ်ဆေးဒါမျိုးမဟုတ်ဘဲနဲ့ပေါ့နော်ခုနအလုပ်ဌာနများရဲ့အောက်မှာအတုံးဝင်ထားတဲ့ဒီကုမ္ပဏီတွေ service ပေးတဲ့နေရာတွေဝန်ဆောင်မှုပေးနေရတဲ့နေရာတွေမှာလုပ်နေတဲ့ဒီဟိုနည်းမျိုးကိုလည်းပဲဒါဒီ company အနေနဲ့ပေါ့နော်ဒါ company ဖွဲ့ထားပြီးတော့စစ်ဆေးဖို့အတွက်လိုအပ်တယ်ဟိုအလုပ်သမားတွေဘက်ကလည်းမပြောရဲအလုပ်ရှင်ကလည်းဒီဥပဒေထုတ်ထားတဲ့စီမံစည်းကမ်းတွေကိုလေးစားလိုက်နာဖို့မရှိဘူးဆိုလို့ရှိရင်နောက်ဆက်တွဲပြဿနာဒီကျမတို့ကဒါရိုးရိုးပြဿနာမဟုတ်ပါဘူးကမ္ဘာကပ်ယောဂပြဿနာဖြစ်ပါတယ်ဒီကပ်ယောဂဖြစ်တဲ့အတဲ့အင်မတန်ဆိုးရင်ရယ်တိကျတဲ့စီမင်းစည်းကမ်းတွေနဲ့စစ်ဆေးမှုတွေကိုပေါ့နော်တိတိယောက်လုပ်ပြီးတော့အရင်းယူခြင်းကိုလည်းတိတိယောက်တွေလုပ်ဖို့လိုအပ်တယ်လို့ကျမအနေနဲ့မြင်ပါတယ်
လက်ရှိမှာတော့ COVID-19 virus ပြန့်နှံ့မှုကနေကာကွယ်ထိန်းချုပ်ရေးအတွက်တနိုင်ငံလုံးမှာရှိနေတဲ့စက်ရုံအလုပ်ယုံတွေကိုအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းအဖွဲ့ဝင်တို့ကစစ်ဆေးပြီးတမချက်နဲ့ကိုင်မှဖွင့်ရမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဲ့လိုလှုပ်ဆောင်ပြီးမှစက်ရုံအလုပ်ယုံအလုပ်ဌာနတွေကိုဒီလ20ရက်ကနေ30ရက်အတွင်းစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောဆိုထားပါတယ်။စေဝါထုတ်လုပ်ရေးစက်ရုံတွေစားတောက်ကုန်ထုတ်တဲ့စက်ရုံတွေကျန်းမာရေးလိုအပ်ချက်တွေနဲ့ကန့်ညီဖို့ဖွင့်ဖို့အသင့်ဖြစ်နေတဲ့စက်ရုံအလုပ်ယုံတွေနဲ့အလုပ်ဌာနတွေလုံသားဥယေတထောင်နဲ့အထက်အလုပ်လုပ်နေတဲ့စက်ရုံအလုပ်ယုံတွေကိုဦးစားပေးစစ်သွားမယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာပြောဆိုထားပါတယ်။ကျမရေးဌာနကထုတ်ပြန်ကြမှာတော့စစ်ဆေးမဲ့လုပ်ငန်းတွေမှာစက်ယုံအလုပ်ယုံတွေအပြင် လုပ်ငန်းဌာနများဆိုတာပါဝင်ပေမဲ့ဖော်ပြထားတဲ့ဌာနတွေကဘယ်လိုဌာနလဲဆိုတာတိတိကျကျဖော်ပြထားခြင်းမရှိပါဘူးဒီအတွက်တိတိကျကျဖော်ပြပေးတာမျိုးလုပ်ဖို့မတသက်အောင်ကပြောပါရယ်ဒါကြောင့်စစ်ဆေးဖို့လှုပ်ဆောင်မှုဘိုင်းကလည်းအားနည်းတာတွေမဖြစ်ဖို့နဲ့လက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေလက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေကိုအမြန်ဆုံးစစ်ဖို့မတသက်အောင်ကတိုက်တွန်းခဲ့ပါရယ်ကမ္ဘောဇာဘဏ်ရဲ့နိုင်ငံသားဘဏ်အကောင့်နဲ့ဘဏ်လုပ်ငန်းကဌာနမှုဦးမင်းနန္ဒာဆိုကတော့သူတို့ဘဏ်လုပ်ငန်းအနေနဲ့လူအများနဲ့ဆက်ဆံရတဲ့လုပ်ငန်းတစ်ခုဖြစ်တာကြောင့်ပိုမကူအောင်အထူးသတိထားဆောင်ရွက်နေတယ်လို့ပြောပါတယ်
။ဟုတ်ဒီဥစ္စာ financial institution ပေါ့နော် banking sector ရောအစိုးရကမပိတ်ရဘူးလို့ official ဟို announce လုပ်ထားတယ်။ဟို order ထုတ်ထားတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့distancing ပေါ့နော် distancing လုပ်ထားတာရှိတယ်။ပြီးတဲ့အခါကျတော့ဟို work from home အစီအစဉ်ရှိတယ်ပြီးတော့ work from another place ဆိုပြီးတော့မှအဲ့လိုမျိုးကျွန်တော်တို့ခွဲပြီးတော့လုပ်ထားတာတွေရှိတယ်ပေါ့နော်ဒါတော့ကျွန်တော်တို့ဒီတဟုတ်ကိဗီဇာရဲ့ policy ပေါ့ဟုတ်ဒီတဲ့ခါကျတော့ကျွန်တော်ဒီ customer နဲ့ direct ထိတွေ့ရမယ် operation တွေမှာကျတော့ကျွန်တော်ဟို hand gel လိုမျိုးလို့ပြီးတဲ့ခါကျလို့ရှိရင် face mask တို့အဲ့လိုမျိုးတွေပေါ့နော်ဒီအတွက်အကာအကွယ်အရန်ဒါပြင်မဲ့ဟာမျိုးတွေအကုန်လုံးကိုလည်းလုံးဝေငှပြီးတော့ပေါ့နော်ဒါကိုမဖြစ်မနေလိုက်နိုင်ဖို့အတွက်စီကန်ထုတ်ထားတာပေါ့နော်ဟုတ်ကဲ့မဖြစ်မနေတော့အလုပ်ဆင်းရမှာပေါ့အဲဆိုရင်ပူပန်စိတ်အနေနဲ့ကတော့ဟိုဒါကတော့ဒီလူတို့တိုင်းမှာရောဒီလူသားတိုင်းမှာရောပေါ့နော်အခုလူမျိုးအချိန်ဒီမှာတော့အကုန်လုံးအနေနဲ့များတော့ရှိကြတာပေါ့
ကုန်စည်တင်ပို့တဲ့လုပ်ငန်းတစ်ခုမှာလုတ်ကင်နေတဲ့အမီမဖော်လူသူတူကတော့လက်ရှိမှာသူတို့ကုမ္ပဏီအနေနဲ့ကျန်းမာရေးဘက်ကထုတ်ပြန်ထားတဲ့သတ်မှတ်အကွာအဝေးတွေထားတာကုမ္ပဏီကနေကာကွယ်ရေးပစ္စည်းတွေဝေမျှတာတွေလှုပ်ဆောင်ပေးတာမျိုးမရှိဘူးလို့ပြောပါတယ်တိုင်ကြားဖို့လှုပ်ဆောင်တာမှလည်းအလုတ်ထိခိုက်မှာစိုးတဲ့အတွက်တိုင်ကြားခြင်းလည်းမရှိဘူးလို့သူကပြောပါတယ်သူအနေနဲ့အခုချိန်မှာအစိုးရဘက်ကတိတိကျကျလာစစ်ပြီးအရေးယူတာမျိုးကိုလိုချင်တယ်လို့သူကပြောပါတယ်။လုပ်ငန်းခွင်တွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်တားဆီးနိုင်ရေးအတွက်လူတွေခက်ခွာခွာနေကြဖို့ပါဝင်လိုက်နာဖို့ထုတ်ပြန်ထားတဲ့စီမင်းစီကန်းတွေကိုတိတိကျကျကျင့်သုံးခဲ့တဲ့နိုင်ငံတော်တော်များများမှာဒီလုပ်ငန်းတွေကနေပိုကူးဆက်နှုံမရှိသလောက်နည်းသလိုကောင်းကျိုးများစွာဖြစ်ခဲ့တဲ့ဆိုတဲ့တာတကားတွေရှိတာကြောင့်ထုတ်ပြန်ချက်တွေကိုလုပ်ငန်းရှင်တိုင်းကလိုက်နာနိုင်ဖို့တက်မှတ်ဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေဘက်ကလည်းထောက်ပြနေတာရှိပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ခံရတဲ့ American ပြည်ထောင်စုကပြည်내တချို့မှာကန့်သက်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အသွားအလာတွေကိုပြန်ဖွင့်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအပေါ်မြန်မာ American တွေရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ American တဝန်းပြည်내ပေါင်း၁၂ပြည်내ကျော်ကမြို့ကြီးတွေမှာလူငယ်တွေရက်အနည်းငယ်အတွင်းလူတွေလမ်းပေါ်ထွက်ကာဟုန်းတွေဒီလမ်းတွေပိတ်ကြီးဆန္ဒပြခဲ့ကြပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ဖို့ယာယီပိတ်ထားတဲ့ပန်းခြံတွေအပန်းဖြေကမ်းခြေတွေနဲ့အသေးစားလုပ်ငန်းတချို့ပြန်ဖွင့်ပေးဖို့သူတို့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့မြို့တွေထဲမှာပါဝင်တဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအသေးစားလုပ်ငန်းရှင်ဦးမင်းနိုင်ကတော့ကိုယ်ဆန္ဒအပေါ်မူတည်ပြီးတောင်းဆိုတဲ့လှုပ်ရှားမှုတွေဟာအစွန်းရောက်တယ်လို့မြင်ကြောင်း VOA ကခုလိုပြောပါတယ
်။ဒီဟာကအဲသူတို့ကသူတို့ရဲ့ဆန္ဒတွေကိုရှေ့တန်းတင်ပြီးဒီလိုမျိုးတွေလုပ်ပေးမယ်။တကယ်လက်တွေ့အခြေအနေမှာကြတော့ကျွန်တော်တို့ဒီနေတဲ့နယူးယောက်ပြည်နယ်နယူးယောက်ဘက်ဒီမှာဆိုရင်အခြေအနေကဆိုးဝါးဆဲလို့ပြောလို့ရတယ်။ဖြစ်တဲ့ positive daily record တွေရလဲတိတိတသာရော့နေသွားတာတွေမရှိသေးဘူး။ဆိုတော့အရန်ကိုစိုးရင်ရတဲ့စိတ်မှာပဲရှိနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့တိခံရမယ်စောက်ဆိုင်ရမယ်ဆိုရင်ဒီတဲ့အခြေအနေတွေတောင်းလဲသွားတာမျိုးတွေကြုံရမယ်ဒီဟာတွေကလည်းအားလုံးနဲ့သက်ဆိုင်တာဖြစ်တဲ့အတွက်ကြောင့်အခုလိုဒူဦးချင်းဆန္ဒတွေနဲ့စုပေါင်းပြီးတော့ဆန္ဒတူတဲ့လူတွေစုပြီးတော့ဒီလော့ဒေါင်းလုပ်ထားတဲ့ကိစ္စတွေကိုလက်မခံနိုင်ဘူးနှာခေါင်းစည်းတွေမတက်နိုင်ဘူးဆိုတဲ့ဟာတွေကတော့အခုဒူဦးချင်းအမြင်ရတော့ဒါတွေကအစိုးရောက်တယ်လို့မြင်တယ
်ယောဂကူးစက်မှုအစိုးရဆုံးခံခဲ့ရတဲ့နယူးယောက်နယူးဂျာစီလူဝီစီယားနာစတဲ့ပြည်နယ်တွေလောက်မဆိုးတဲ့တက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသူဆန်ရောကတော့ဆန္ဒပြပွဲတွေကိုကြည့်ပြီးဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ကြီးသလဲဆိုတာကျန်းမာရေးပညာပေးဖို့ပြည်နယ်အစိုးရဘက်ကလိုအပ်နေတာကိုပြသနေတယ်လို့ဆိုပါတယ
် business ကတော့ဆုံးရှုံးနေတယ်ဟုတ်ကဲ့နားလည်တယ်ဒီဘက်ဖက်မှာဒါပေမဲ့ဒီဘက်ကကျန်းမာရေးဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တော့business ကအခုချိန်မှာ90ရာခိုင်နှုန်းရှုံးနေတယ်ဒီဘက်မှာကောင်းကောင်းမထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ပုံမှန်ပဲပြန်သွားမယ်ဆိုနောက်ထပ်90ပြန်ရှုံးမယ်အခါကျတော့အားလုံးမှာ100ရာခိုင်နှုန်းတော့အားလုံးဒုက္ခရောက်သွားမယ်ကိစ္စကိုဒီဘက်မှာကျန်းမာရေးရဲ့အကြံပြုမှုကိုလိုက်နာဖို့အတွက်အရင်အားပေးချင်တယ်ပေါ့နော်
ပြည်နယ်ပေါင်း12ခုကျော်မှာဆန္ဒပြသမားအများစုကတော့ပြည်နယ်အစိုးရတွေရဲ့အိမ်မှာနေဖို့ကန့်သတ်ညွှန်ကြားချက်ဟာပုံလွန်းတယ်လို့ပြောဆိုခဲ့ကြပါတယ်။ virus ကူးစက်မှုအဆိုးဆုံးခံရတဲ့နယူးယောက်မြို့မှာဒီလိုကန့်သတ်ချက်တွေထုတ်ပြန်တာနောက်ကျခဲ့တဲ့အတွက်သူတို့မြို့မှာလူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့အခြေအနေကိုဒီဆန္ဒပြသမားတွေကိုယ်တိုင်လာကြည့်စေချင်ကြောင်းနယူးယောက်မြို့ကကူးစက်အထူးကဒေါက်တာဇီယာတက်က VOA ကိုခုလိုပြောပါတယ
်။ social distancing နဲ့ lockdown မလုပ်လိုက်တဲ့အတွက်ကြောင့်ပေးလိုက်ရတဲ့ price ကတကယ်ကြီးကျင်လို့ရှင်နယူးယောက်ကိုတကယ်လာကြည့်လိုက်ပါ။အဲဒီနေ့ဒီချိန်တော့မဟုတ်ဘူးပေါ့နော်။လွန်ခဲ့တဲ့3ဘတ်ကိုနယူးယောက်ကိုလာကြည့်လိုက်လို့ရှင်တကယ်အဖြစ်မှန်ကိုသိရမှာပေါ့နော်။အခုသေယုံနေမှာ data တွေစပြီးတော့ထွက်လာကြပြီပေါ့။တည်မှု mortality rate ပေါ့နော်။ဆိုတော့ခံမှန်းကြရတဲ့လူရောက်တရာတင်လို့ရှင်လွန်ခဲ့တဲ့3ဘတ်အတွင်းမှာပေါ့နော်။စေယုံအခြေအနေပေါ်မှာမူတည်ပါတယ်အများစုစေယုံတွေရဲ့ data တွေ10.5ရာခိုင်နှုန်းဒေနှုန်းရှိပါတယ်ဒါအမှန်တရားပါပဲဆိုတော့လူအယောက်တရားတက်လာလို့ရှိရင်10ရောက်နဲ့15ရောက်ကအိမ်ပြန်လမ်းမရှိပါဘူးအချို့စေယုံတွေမှာ25ရာခိုင်နှုန်းအထိရှိတဲ့စေယုံတွေရှိပါတယ် social distancing နောက်ထပ်နှစ်ပတ်လုံးလိုက်လို့ဟို case ကဖလက်လိုင်းရွာသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါဈေးအပေါ်ဆုံးနီးလန်းနဲ့ဒီဈေးရောဂါကို control လုပ်နိုင်တဲ့နီးလန်းလို့လည်းထင်ပါတယ်သူတို့အခုလိုမျိုးဆန္ဒပြပြီးတော့ဘီချ်မှာပြောရပါတော့ Florida Beach မှာပြန်လုပ်ခြင်းနဲ့ဆန္ဒပြကြတယ်အဲ့ဒီလူတွေတကယ်နယူးယောက်မှာလူတွေလာနေကြည့်လိုက်ကျွန်တော်ပြောပြတဲ့သဘောကသိလာပါလိမ့်မယ်သူတို့တောင်သူတို့အိမ်ထဲကနေထွက်ရဲမှာမဟုတ်ပါဘူ
းတနင်္လာနေ့ကအမေရိကန်ပြည်ထောင်စုမှာဆန္ဒပြခဲ့တဲ့ပြည်နယ်12ခုကျော်မှာတချို့ကတနက်ကင်ဆောင်ခွင့်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆက်ဆက်မှုတွေရှိနေပြီးဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူတွေထဲမှာလည်းပါဝင်ခဲ့ကြပါတယ်။ကော်လိုရာဒိုပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပေးကြောင့်ကန့်သတ်ပိတ်ပင်မှုတွေရုပ်သိမ်းဖို့ဆန္ဒပြသူတွေကိုပြန်ပြီးကန့်ကွက်တဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်။အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေကလမ်းပေါ်ထွက်ပြီးဆန္ဒပြသူတွေရဲ့ကားတန်းတွေရှေ့မှာပိတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ပုံနှချုံမြို့နယ်ကြောက်စိတ်ကျေးရွာအုတ်ချွေးမြို့ပါဝင်ရွာသား38ဦးကိုတန်တရားနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားရကနေတနင်္လာနေ့ညမှာ33ဦးကိုပြန်လည်လှုပ်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ဧပြီလ19ရက်နေ့ကကြောက်စိတ်ကျေးရွာတွင်မြန်မာစစ်သားကဝင်ရောက်ဆစ်ဆီးခဲ့ပြီးရွာသား38ဦးကိုအေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထားရကနေအဲ့ဒီထက်က33ဦးကိုပြန်လည်လွှတ်ပေးခဲ့တယ်လို့ဘုံနှချွင်းမြို့နယ်မြို့ရလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဟုတ်ကဲ့33ဦးပြန်လွှတ်လာပြီ5ဦးတော့အဆက်ခံရသေးတယ်သူတို့တ냐ပေါ့ဒီကိုရင်းနေမွန်လေးညီလေးတို့ကခေါ်တော့လေဆိုတော့တ냐ကြီးလောက်ကြီးအစီအစဉ်မှာလွှတ်လာတာတချို့မှတော့ဒဏ်ရာတွေပါလာတယ်သူပြောတယ်
ကျန်တဲ့9ဦးကိုတော့တပ်မတော်ကနေစစ်စစ်နဲ့ဆဲချင်နေကြောင်းပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။နေမြေခံမြန်မာစစ်တပ်ကနေမသိင်္ဂါဘွယ်ရွာသားတွေကိုစစ်ဆီးမှုတွင်ညှဉ်းပန်းနှိပ်စက်မှုတချို့ရှိခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူရွာသားသူကဆိုပါတယ်
။တချို့ဆိုရင်ရင်အောင်လာတော့တချို့ဆိုရင်မြတ်တချမ်းရောင်နေတာတော့ချိုးတော့သွားတဲ့အရေကလည်းပြန်တယ်မှတန်ရာတွေနဲ့အကုန်လုံးပွန့်ပေးပြီးတော့ပြည်သူတို့နေဖို့ထဲမှာလှမ်းလာပြီးတော့ရေမတိတ်ဘူးအစာမကျွေးဘူးအဲ့လိုညှဉ်းပန်းနှိပ်စက်မှုတွေတော့ကြာ
တမရောပြောခွရဘူမှုချုပ်စော်မင်းထွန်းကတော့တမရောကထင်းထင်းထားတဲ့ကြံရှိသူတွေဟာအေအဖွဲ့နဲ့ဆက်ဆက်မှုရှိမရှိကိုဥပဒေနဲ့ညီစုံစမ်းဖော်ထုတ်သွားမယ်လို့ပြောဆိုပါတယ်
ကျွန်တော်ထိန်းသိမ်းထားတာဒီကတော့ဒီကောင်းကျန်းသူတွေနဲ့ပတ်သက်ပြီးဆက်ဆက်ဖော်ထုတ်ချက်တွေရဖြစ်တယ်။ဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေကျွန်တော်ဆက်လက်ဆောင်ရွက်တော့ပါမယ်
။ကြောက်စိတ်ကျေးရွာမှာဧပြီလ13ရက်နေ့ကလက်နက်ကြီးကြီးရှားရောက်ပောက်ကွဲမှုကြောင့်အယတား10ဦးသေဆုံးက13ဦးမှာတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်။ပေဖွဲ့ကပြစ်ခတ်တဲ့ဆိုတာထုတ်ဖို့ပြောကြားတာမရှိပေမဲ့ဒေသခံတွေကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြစ်နယ်ပလဲဝမြို့နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ကြောက်တော်နဲ့ပလဲဝကိုဆက်သွယ်ထားတဲ့ကလတန်မြစ်ကြောင်းတွာလာမှုပိတ်ဆို့ထားစေခြင်းတွေကြောင့်ဂုံစီတဲဆောင်ရေခက်သွေးနေလို့ပလဲဝမြို့နယ်တွင်းရိခါခက်ခဲနဲ့ရင်ဆိုင်နေရတာပါ။ဒ တရက်ပိုင်းတွင်ပလဝါမြို့တွင်စမီးမြို့နယ်ခွဲကနေတဆင့်စံရိတ်ခတွေတည်ဆောင်လာနိုင်ခဲ့တယ်လို့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်လုံချုံရေးရတော့ကျွန်တော်တို့ကတရားရကနုအာမခံကြရတော့ဘယ်နေရာမှမရှိဘူးလေတို့တော့ဒီလမ်းကြောင်းကုန်းလမ်းကြောင်းဟိုဘက်မှာရှိတဲ့ပလဝါနဲ့စမီးလမ်းကြောင်းပွင့်တော့မနေရပဲကျွန်တော်တို့ဒီစကန်နေလုံချုံရေးယူပြီးတော့ကြာပလဝါကိုဆန်ဟေး630စီစားပါတော့ပြီးရင်ကျွန်တော်စေးပစ္စည်းတွေရောက်ရှိပါပြီပလဝါရဲ့အရှင်းမြောက်ဖက်မှာရှိရဲ့နေရာတွေမှာတော့တိုက်ပွဲနဲ့ငယ်ဖြစ်နေတော့မရှိပါဘူးကြည
့်ပလဝါမြို့နယ်တွင်းမှာတော့အေးအေးနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားနေဆဲလို့သူကဆိုပါတယ်ပလဝါမြို့ရဲ့တည်ဆောင်လာတဲ့စာအိတ်638ကိုစမီးမြို့ကနေတဆင့်ကင်ဝရွာဆက်လီတွင်နဲ့ဧပြီလ20ရက်နေ့မှာပလဝါမြို့ကိုရောက်ရှိလာတဲ့အတွက်ဆစ်ရှောင်းတွင်နဲ့မြို့ခန့်တွေအတွက်အခိုက်အတန့်အဖြစ်ပြည်လည်မှုရရှိလာတယ်လို့ပလဝါမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထက်ကဆိုပါတယ်
အဲ့ဒီက630ဆိုတော့အတိကတော့အဲ့မှာဒုက္ခတွေက3900ကျော်နဲ့အဲ့ဒီမြို့ပေါ်နေတချို့လူထုတွေလည်းပဲဆိုင်ကပြည့်နေမှုတွေရှိနေကြတာပေါ့နော်လောလောဆယ်ပေါ့သူတို့ကတရက်ကိုတစ်ယောက်တစ်ပုဆိုရင်တော့မိနစ်ညစဉ်အဲ့ဒီ638ကဒီနေရာချခိုင်းမလဲဆိုတော့သူချင်တော့ရမှာပေါ့
တိုက်ပွဲတွေကြောင့်ပလဝါမြို့မှာဆစ်ဆောင်3900ကျော်စမီးမြို့မှာဆစ်ဆောင်3000ကျော်တင်းဆောင်ရောက်ရှိနေပါတယ်အေးအေးနဲ့မြန်မာစစ်တပ်တို့ကြားတနစ်ကြော်ကြားတိုက်ပွဲစဉ်တွင်ရခိုင်ပြည်နယ်တွင်းမှာလည်းစစ်ရှောင်းဥယျာဉ်တသိန်းခွဲကျော်တိုးပွားနေပြီးတိုက်ပွဲတွင်အရသားတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုတန်တရားနဲ့ဖမ်းဆီးခံရမှုတွေကလည်းများပြားလာနေပါတယ်။အေးရခိုင်လက်နက်ကိုင်ဖွဲ့ကတော့မတရားတင်းနဲ့အကြမ်းဖက်ဖွဲ့စည်းဖြင့်အစိုးရကနေမလတ်မှာတရားဝင်ကြီးညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ VOE စီစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးအင်ကန်ကျန်တရားလေလံအစီအစဉ်နေရာမှာစာထူးပြောင်းလဲထုတ်လွှင့်နေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါမယ်။COVID-19 ကာယောဂါအရေးမြန်မာတာဝန်ရှိသူတွေရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စေယုံလုပ်ယုံတွေနဲ့အလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကင်တွဲဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနဲ့ပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရည်နဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေသူစာရေးဆရာမမတ်မုံမုံမြတ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးသူတည်တနာအဖွဲ့အတွင်းရင်မူကိုကျော်ဝနာတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာ။မမမမြန်နဲ့ကိုကျော်နာ VOE ဆွေးနွေးခန်းမှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ကျွန်တော်ပထမဦးဆုံးလက်ရှိဒီရပိုင်းနောက်ဆုံးအခြေအနေတစ်ခုနဲ့ကျွန်တော်ရင်ဆက်လိုက်ချင်ပါတယ်အဓိကတော့ဒီစက်ယုံတွေပြန်ဖွင့်တဲ့ကိစ္စအလို့သမားတွေတနင်္လာနေ့မှာစက်ယုံတွေကိုဝုံးဆိုပြီးတော့အဆုလိုက်အပြုံလိုက်ရောက်လာကြတဲ့ကိစ္စတွေတွေ့ရတာအတော်လေးကိုအန္တရာယ်များတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်ဆိုတော့ကိုကျော်နာဒီကိစ္စဘယ်လိုများလွဲသွားတာလဲဘာတွေများအားနည်းသွားတာလဲဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်နောက်ကျလွန်ပြီးတော့စက်ယုံတွေစီအချိန်မှန်မရောက်အလို့သမားတွေစီအချိန်မှန်မရောက်အချိန်မီပေါ့လေတိကျရအောင်မဖြစ်နိုင်တာဘလို့အချိန်ဒီဖြစ်သွားတာလေဗျာ
ဟုတ်ကဲ့ကျွန်တော်အချိန်တော့ဒီအလုံသမားဝင်ကြီးဌာနရဲ့အားနေချက်လို့မြင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတစ်ခုမှာကိုဗစ်ဒီအမျိုးသားဆင်နော်ဘိုးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ဟန်ချက်ညီအောင်လုပ်ရမယ်ကိစ္စတစ်ခုမှာဒီအလုံသမားကြီးကိစ္စကိုသူပြရန်ကုန်ပေါ့လေရန်ကုန်တိုင်းစူအဖွဲ့နဲ့အပီတော်စုအလို့သမားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘလို့ဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆောင်ရွက်တာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်။တော့လုံးလို့ပါတယ်လို့တော်တယ်ပဲလုံးဆောင်ကြီးကတော့လည်းချက်ချက်ရှိတယ်နောက်နှီးတယ်လို့ခံစားရတယ်။အဲ့ဒါကြောင့်လို့လေဒီဒီပါဒီဒီရတဲ့ပြည်နယ်တရီကြီးကစိတ်ကူစရာပေါ့နော်။တိုင်းပြည်ကတော့စိတ်ကူစရာပေါ့
။ဟုတ်ကဲ့။အမမမမြကကုနာကူကျော်နာပြောတာလည်းမမမမြကြားပြီးပါပြီ။ဆိုတော့အဲ့ဒီစက်ယုံတွေအလုပ်ယုံတွေအချိန်ဒီမမမမြတွေ့ရတဲ့အချိန်မှာဘလို့များစိတ်ထဲအတွေးပေါ်ပါလဲဗျာ
။ကျွန်မမြင်တာကတော့အဲ့ဌာနချင်းချိတ်ဆက်လှောင်မှုကစိတ်ချိတ်ဆက်မမိသေးဘူး။ဒါပဲဆိုတော့ဟိုကျွန်မတွေ့သလောက်ဒီ ရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးခဲ့ရဌာနချင်းချိတ်ဆက်လှုပ်ရှားမှုတွေတော့လှုပ်လာတာတွေ့တယ်။ဥမာ quarantine center တွေမှာအဲ့လိုမျိုးပေါ့ဘလို့ပေါင်းပြီးလှုပ်ကြမလဲဆိုတဲ့ဟာတွေရှိတယ်လှုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့အလုပ်မှိုင်းဝန်ကြီးဌာနကြားမှာရှိတဲ့အဲ့ဌာနချင်းချိတ်ဆက်လှုပ်ရှားမှုကမပြေပြင်းဘူးထင်တယ်။မပြေပြင်းတဲ့အတွက်ဆိုးဆိုးအခုလိုမျိုး
ဟုတ်သူပြန်ကျထုတ်တာနောက်ကျစက်ယုံတွေစီလူသမားစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်တွေရောက်လာတာပေါ့နော
်ထောက်ပြန်ကျထုတ်တာလည်းသူ80နောက်ဆင်ဖြစ်တယ်ပေါ့နော်ပထမတရက်ထုတ်ပြီးမှနောက်တစ်ခုတစ်ဆက်တည်းသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းလည်းမတူဘူးပထမဆုံးထုတ်တဲ့ဌာနက9ရောင်နဲ့အထက်မထွက်ရကျမဝန်ကြီးဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တရက်ကျမလူသမားဝန်ကြီးဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်း9ရောင်နဲ့အထက်မထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြအောင်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမိအောင်လို့အဲ့လမ်းညွန်ညက်တွေလိုက်လာတယ်နောက်တစ်ခါလုံမဝင်ထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာကြီးထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါးလေးထုတ်လာရင်ပြဿနာမရှိဘူးတခါလည်းမထုတ်ဘဲနဲ့အရက်ချလိုက်တဲ့ခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကုကျော်နာကုကျော်နာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံတွေကြည့်ရတာကဒီအရေးယူလို့ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ဗျာ။ဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကတော့ကိုယ်တိုင်သုံးသပ်လဲ
။ဒီကတော့တာဝန်ရှိတဲ့ပုံကိုယ်လေးပေါ့နော်။ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပုံပြီးသက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်ပေါ့နော်။ဒီဒီဒီဥစားဆိုရင်အလုသမားကြီးရာကိစ္စတွေဖြစ်နေတဲ့အတွက်အလုသမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတချံပြီးရင်ဒီအလုပ်သမားတွေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးတယ်ဘာတွေဘယ်လိုဆောင်ရွက်ပေးတယ်ဆိုတဲ့ဟာကိုကျူတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ်တချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေ gazette holiday နဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်ဘာညာလို့လဲအဲ recent ပြီးကျနေပြီမတိုးတော်လည်းပဲဒီကိစ္စဒီ emergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းသိပြီးတော့ရှည်ရှည်မြင့်မြင့်ရှိလာတဲ့ reason တော့မဟုတ်ဘူ
းဟုတ်ကဲ့ဆိုတော့မတ်မွန်မြတ်ကိုကျော်နာပြောသွားတဲ့ပုံမှာခုနလိုချိတ်ဆက်ပြီးလောက်တာမှာအားနေတယ်နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲမတ်မွန်မြတ်ကိုယ်တိုင်ရောဘယ်လိုသဘောရလဲအဲ့ဒါ
ကျွန်မမြင်တာကတော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကင်းတွေဖြစ်မဲ့ကိစ္စရေတော့မျောလင့်ထားမှာပဲကျမတို့လည်းဘာဖြစ်လို့လဲဆိုတော့ဒါဒီကမ္ဘာလုံးမှာလည်းဒီတိုင်းပဲဖြစ်နေကြတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းတို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီးဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမလဲဆိုတာပဲတော့ဖြစ်လာပြီးမှတော့ကျမတို့ကသူကတော့အလုံးမလုံးဘူးသူကတော့အလုံးလုံးတယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလုံရင်းနဲ့လိလာနေတာကျွန်မမြင်တာလုံရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့အရန်သူကိုကာကွယ်ဖို့အလုပ်လုပ်နေရင်းနဲ့ကသူတို့အစိုးရတိုင်းမှာပဲအဲ့ဒါကိုလုပ်နေရဖြစ်တဲ့အတွက်ကတောက်ကနေနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လုံရတဲ့အလုပ်တရားတစ်ပြိုင်နဲ့ထပ်မှလည်းကိုကျော်သိမြင်တဲ့အတိုင်းပဲအများကြီးပါပဲကာကွယ်ဖို့လည်းလုပ်ရတယ်ထိန်းချုပ်ဖို့လည်းလုပ်ရတယ်ခုဖို့လည်းလုပ်ရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ဌာနတစ်ခုနဲ့လုံးလုံးမရောဌာနပေါင်းစုံပေါင်းလို့ရတဲ့ခါမှာအဲ့ကြားထဲမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါတွေမျောလင့်ထားရမှာပဲကျွန်မမြင်တာကတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကူတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူလူကြတဲ့အခါကျတော့လည်းလူလူကသူတို့နေတတူဘွားပေါ့ဒီနိုင်ငံတော်တိုင်ငံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူလူရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်ထိကတော့လူလူပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြည်လျော့တဲ့အရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတိုးလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလှုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလှုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီမှုဖူလုံကြီးထောက်ပံ့မှုတွေလုပ်ဖို့တော့တို့စိုက်မိနေတယ်အစိုးရဘက်ကတော့စူးစမ်းအထောက်အကူတော့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနည်းချက်ပဲပြောရမှာလားမသိဘူးဒီချုပ်ကိစ္စတွေမှာမြန်နေတဲ့လောက်မမြင်ရတာတုံဆိုင်နေတာပေါ့တုံဆိုင်နေဆိုတော့သူအပြစ်ဖြစ်မှာဆိုရင်စိတ်လေးပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့ဆိုရင်စိတ်လေးရှိတဲ့အခါကျတော့တချို့ဟာတွေမှာအချင်းကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကဆိုရင်ကဒီကူးဆက်မှုထပ်ပြီးတက်လာမလို့ဘာလို့ကျွန်တော်ကဆိုရင် control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်အတွက်ပေါ့ပြည်သူအတွက်ပေါ့ပေါ့
ဆိုတော့မဟုတ်မမြဲကြီးကုနာပြောသလိုပဲလူထုရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလ လက်ရှိကာလမလို့ဆရာတွေခုနပြောသလိုလို့ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီဂျာထဲမှာပဲလက်ရှိအချိန်မှာသူကအနေနဲ့ဘာတွေလုံနိုင်မယ်ဒီတယ်လို့မမများယူဆလဲ
ကျွန်တော်ထင်တော့လေအဓိက information dissemination ပေါ့သူဟို information တွေပို့တာတွေကအရန်နောက်ကျတဲ့ဟာတွေရှိရပါတော့အဲ့တော့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုမရှိအရှိရဲ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အစိုးရလုံနိုင်တာတခုတော့ရှိတယ်ဟိုဒီသတင်းတွေထုတ်ပြန်တာဟိုမိတ်တွေထုတ်ပြန်တာကိုပြောရဆိုခွင့်ရှိသူတယောက်ထဲဒါမှမဟုတ်ဌာနတစ်ခုတည်းလောက်တာမျိုးမဟုတ်ဘဲနဲ့ဥမာတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့လို့မျိုးကိုဗစ်သတင်းမှန်ပြန်ကြားရေးဖွဲ့တစ်ခုလောက်ဖွဲ့ပြီးတော့အဲ့ဒါတွေသတင်းမီဒီယာတွေနဲ့စင်ဆက်မပြတ်ချိတ်ဆက်လှုပ်ရှားဖို့လိုတယ်ဘာလို့ဆိုတော့ကျမတို့ကပြန်ကြားရေးဝန်ကြီးဌာနတစ်ခုရဲ့အားကိုးလို့မရတော့ပြင်ပမီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးလို့ဟိုအများကြီးလို့ဘာလို့ဆိုလူလူစီသတင်းရောက်ဖို့ကအရန်ရေးကြီးတယ်အခုလိုမျိုးပေါ့ network မမိဘူးဌာနချင်း network မမိလို့အော်ဒီဟာလူတွေမသိသွားဘူးဆိုလို့ရှိရင်စောစောစီးစီးတွေကသတင်းမီဒီယာတွေကိုစောစောထုတ်ပေးနိုင်လိုက်ဆိုရင်ဒါတွေကအချိန်ရောက်သွားမှာပဲပေါ့နော်အဲ့အမျိုးလေးတွေရောရှိရပေါ့ဒါကလုံးတင်နေတာပေါ့နော်နောက်ဥပဒေတွေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စူးစမ်းဖို့လိုတယ်အဲ့ဒါလည်းကျွန်တော်တို့အစိုးရဌာနတစ်ခုနဲ့တစ်ခုကြားမှာဒါပြန်ကြိုက်ဝေဌာနလုပ်ရမယ်လို့ကျွန်မရဲ့ဝေဌာနလုပ်နေတယ်အဲ့အမျိုးဆိုလို့ရှိရင်လည်းအလုပ်ကဟိုသူတို့ရဲ့ဟိုဟိုဘာလဲလုပ်ငန်းတာဝန်ချင်းမှာမကွဲပြားဖြစ်နေပါတော့ကလီးယားမဖြစ်ဘူးအဲ့ခါမျိုးမှာဘယ်သူကလုံမှလဲဘယ်သူကဒါကိုလုံမှလဲဆိုတော့ဒီဟို delivery ကပြတ်သားမှုမရှိတဲ့အခါမှာဆက်စပ်ပြောရဲလူတွေ confuse ဖြစ်စီရပါတော့အဲ့ဒါမျိုးလေးတော့ရှိအဲ့ဒါတွေကတော့ပြင်ဖို့လိုတဲ့ဟာပေါ့နော
်ဟုတ်ကဲ့
နောက်ပြီးတော့ဒီ healthcare facility ကကျွန်တော်နိုင်ငံမှာငွေတွေကမလုံတော့ကျမရဲ့ဝန်ထမ်းမလုံတော့ဘူးဆိုတော့အားလုံးသိပြီးသားပဲနိုင်ငံလုံးမှာစီးရုံပေါင်း1000ကျော်လောက်ပဲရှိရတယ်အားလုံးသိပြီးသားဒါပေမဲ့အခုပရာဟိတတွေနောက်တစ်ခါဆိုဆိုကကျမရဲ့ဝန်တန်းမှုပဲဟို volunteer လုပ်နေတဲ့သူတွေကိုဟိုတန်းတန်းနေပေးပြီးတော့သူတို့ပို့ပြီးတော့ scale ဖို့ဖြစ်လာအောင်ပို့ပြီးတော့အဲတုံးလို့အထောက်အကူပြုနိုင်လာအောင်လုပ်နိုင်နေဆိုရင်လည်းကောင်းတာပါပဲဒါကြီးလည်းကျွတ်ထင်ပါတယ်ဟိုဒေါ်သန်းစုကြည်နဲ့လူလူနဲ့တွေ့တဲ့ခါမှာပြောတဲ့ခါမှာလည်းထောက်ပြတ
ာပါပဲ
အဲ့ဒါလေးတွေကလည်းအဲ့ဒါလေးတွေကတကယ်တမ်းကျတော့ like လောက်ကြမှာပါပဲကျွန်မထင်ပါဒါကလည်းရွေချက်ကဒီအောက်ခြေအတန်နေဟိုလူလူကြားထဲမှာတည်လာအောင်အစိုးရကအရင်တောင်းရှိသူတွေသိလာအောင်ပေါင်းကူးနေလို့လုပ်ပေးနေရလိမ့်မယ်ကျွန်မမြင်ပါတယ်အင်တာမကောင်းပါတာ
ဟုတ်ကဲ့ခုနကကိုကျော်နာပြောတဲ့အထက်မှာလည်းပါပါတယ်လုဖို့လိုအပ်တာတွေကိုတော့မြင်ထားတယ်ဒါပေမဲ့ဒီထက်ပိုပြီးတော့မြန်အောင်လုဖို့လိုနေတယ်ပေါ့နော်ခုနကမမမပြောသွားတယ်သတင်းထုတ်ပြန်မှုဘက်မှဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ကိုယ်တိုင်ခန်းစားရတာပါလဲဆိုတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကနေပြီးတော့ရန်ကုန်တိုင်းထဲမှာကျွန်တော်တို့ညမထွက်ရအမိန်ထုတ်မယ်ဆိုတော့အဲ့ဒီအမိန်ကတိုင်းဒေသကြီးအစိုးရကမြို့နယ်အုပ်ချုပ်ရေးတွေကိုသူကစာနဲ့သူကအကြောင်းကြားလိုက်တယ်အဲ့ဒီစာက social media ပေါ်မှာပြန့်တယ် facebook ပေါ်မှာပြန့်တယ်အဲ့ဒီကနေပြီးတော့လူတွေက social media အသုံးများတဲ့လူတွေကတည်တယ်လူလူကြားထဲမှာအဲ့ဒီကနေတည်တယ်တခါမြို့နယ်အသီးသီးမှာကျတော့ရက်ွက်တီထဲမှာ loud speaker နဲ့ light order light order ဆိုတာတော့မှကျွန်တော် light မိတဲ့အခါကျတော့တချို့မြို့တွေမှာဆိုရင်ညတော်တော်နောက်ကျတဲ့အထိမ order သေးဘူးတချို့မြို့တွေမှာဆိုရင်အဲ့ဒီညမထွက်ကအမိန်လာချိန်ကြော်ပြီးတော့မှ order ရည်လည်းပဲရှိတယ်ဒီ order နေတဲ့ကားပြရနေပဲညမထွက်ကအမိန်ကကြော်နေပြီးဘေးကအရက်ကဖြတ်သွားတယ်ဆိုတာမျိုးတွေလည်းပဲကျွန်တော်ပြောပြတာရည်လည်းရှိဆိုတော့ကိုကျော်နာဒီသတင်းထုတ်ပြန်မှုဘိုင်းမှာဘာကြောင့်ဒီလောက်ထိအားနေနေရတာလဲဘာကြောင့်မလုံနိုင်တာလဲကိုကျော်နာ
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါနှစ်ပိုင်းစဉ်းစားပေါ့ဒီပိုင်းကတော့ကျွန်တော်တို့စီမံကတည်တဲ့အတိုင်းပဲကောလာဟလအရင်များတဲ့အခါကျတော့တိတ်ပဲနစ်ဖြစ်ပြီးတော့လူတွေတိတ်ပြီးတော့အကြောက်လွန်ပြီးတော့ဟိုစွိစိတ်လွန်ကဲမအောင်လေသူတို့စူရဘက်ကစွိနေလို့ကျွန်တော်ခံစားရတာပေါ့နော်အဲ့ကြောင့်သူတို့ကဒီဒေသဆိုင်ရာမီဒီယာကိုထုတ်ပြန်တဲ့အခါမှာဒီညမထွေရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ဝက်ကမ်လုပ်ပါတယ်ကြိုက်ပါတယ်ဟိုမူအဖြစ်ကျွန်တော်တို့ကထောက်ခံနေလက်ခံသို့တော်လည်းပဲစူရဘက်ကတွေးနေတာလူတွေအချောက်ပေါ်မှာစူရကိုယ်တိုင်ကထိတ်လန့်နေတဲ့အတွက်လူလူကပို့ပြီးတော့အချောက်ပြရတယ်ပို့ညုံခဲ့ပြီးတော့လူလာတဲ့ပြဿနာကြီးဖြစ်မှာဆိုလေဆွေစည်းကြောက်လို့ကျွန်တော်တော့နားလည်မိလိုက
်ဟုတ်ကဲ့ဘာမှမပြောခုနကကိုကျော်နာနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွက်အမင်းထုတ်ပြန်တဲ့အပိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အထိဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဟိုထိထိရောက်မတော့ဘူးထင်တယ်ဒီချိန်ညာချက်ဆိုရင်ဥမာချက်ချင်းမဲ့ဒီပုဂ္ဂလိကမီဒီယာတွေကိုထုတ်ပေးလိုက်တယ်ဆိုရင်ပုဂ္ဂလိကမီဒီယာတွေချက်ချင်းတင်လိုက်မှာပေါ့ဗျာသူတို့ online မှာတင်မယ်ဟုတ်တယ်မလားလူတွေကြားတွေကိုချက်ချင်းရောက်သွားနိုင်တာပဲဆိုတော့ဘာကြောင့်အစိုးရကအဲ့လိုမလုပ်တာလို့မမမြထင်လဲ
တော်တော်နိုင်ငံကတကယ်ပြောလို့ရှိရင်တိတ်ဆုံးတဲ့လူတွေရာနည်းသိလို့များဟိုသိပြီတော့လေးမထားသေးရလားပေါ့ကျွန်တော်အဲ့လိုတော့တစ်ခါတလေတွေးမိပါဘူးဆိုတော့အရှေ့မှာကျွန်တော်တို့နိုင်ငံ 0.09% မရှိသေးဘူးအဲဒီအဲ့လိုဖြစ်မှာပဲလုံးလုံးမှာလားတော့မှတွေးလာတစ်ခါလေ
းတော်တော်ကြပါလူတွေအများကြီးကိုကူလူတွေတော်တော်များများအသက်ဆုံးရှုံးကြရပြီးတော့မှလုံမယ်ဆိုရင်တော့ကျွန်တော်တို့တိတ်ကိုနောက်ကျသွားလိမ့်မယ်လို့ပဲပြောရမှာပဲနော
်ဟုတ်တယ်အဲ့ဒီဟာကိုတော့မှတွေးမိတာအရေးကြီးတဲ့သတင်းတစ်ခုကဘာဖြစ်လို့ ရောက်အောင်မယ့်အချိန်မှာမရောက်တာဆိုဆိုတော့ကိုကျော်သိန်းပြောတဲ့ဒီဟာဒီပြမမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းတုံးဖို့လိုတယ်ပေါ့နော်အဲ့ဒါလေးတွေကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့တဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့လဲဆိုတော့ဒါမှသာဒီဟိုနိုင်သတင်းမီဒီယာဘောင်းဆောင်နဲ့နောက်လျှောက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာပေါ့အဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့တော့ခါလေးကျတော့ဒီ MOA chess ကထုတ်တာနားမလည်ရရှိတယ်နောက်ကမေးခြင်းပေးမယ် follow up question မေးခြင်းပေးမယ်မေးလို့ရတဲ့လူမရှိဘူးပြောရဆိုမရှိဘူးကဖုန်းပိတ်ထားရရှိအဲ့လိုမျိုးတွေပေါ့နော်အဲ့ဒီတက်တာ
များရဟုတ်တယ်နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေတူတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရဆိုခွင့်ရှိသူပေါ့လေနောက်ပိုင်းဆိုရင်ဆက်သွယ်လို့မရဘူးကျွန်တော်တို့ဘာမှချက်မောက်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့ဘလို့ဒီအလေးနဲ့ပို့ပြီးတော့ထဲထဲဝင်ဝင်လူလူကိုအတိပေးဖို့လိုအပ်တဲ့သတင်းအချက်အလက်တွေမရအောင်တာမန်သတင်းအချက်အလက်တွေပဲရအဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော်တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထည့်အောင်ပါပဲဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တာဝန်ရှိသူတွေအနေနဲ့လုပ်ကိုလုပ်တဲ့ကိစ္စပါဆိုတော့ကိုကျော်နာဘာကြောင့်မလုပ်တာလဲဗျာအဲ့ဒီလိုမျို
းအေးကျွန်တော်လည်းအဲ့ဒါတော့တော်တော်စဉ်းစားရတယ်ဗျာအမှန်တကယ်တော့ဒီတရှိချင်းနဲ့ပတ်သက်ပြီးတော့ဒီဟိုသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာသူတို့ဥပဒေနဲ့ပေါ့နော်9ရက်တည်းမစိုးအောင်ဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ
်ဟာ
ပေါ့ဒါမှမဟုတ် telephone နဲ့ပဲဖြစ်ဖြစ် media တွေကိုဒါပေမဲ့ MOHS မှာတော့အခု call center တခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ပူးစည်းပြီးလုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်တာပါတယ်
ဆိုတော့အဲ့ call center ကသတင်းသမားတွေခေါ်ရင်ရောဖြေးပါလားအခုကျော်ဝနာရဲ့
ဖြည့်တယ်ဖြည့်တယ
်နော်ငါးယောက်ထည့်ပူပြီးတော့မစူရဆိုတဲ့အမိန့်ကတော့ရှိတာပေါ့ဗျာဒါပေမဲ့သတင်းဌာနတွေဆိုတာလည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလောက်ကြတယ်ပြည်တွင်းမှာလည်းအိမ်ကနေပြီးတော့ပဲလောက်ကြတယ်ဆိုအတိုင်ပင်ခံပုဂ္ဂိုလ်တော်မှာပဲဗီဒီယိုကွန်ဖရင့်နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတော်လှန့်တဲ့ဆိုတော့လုံးမယ်ဆိုရင်တော့ဒါလုံးလူရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့မမှုမြတ်ကဘယ်လိုမြင်လဲဒီလိုမျိုးလုံးမယ်ဆိုရင်လုံးလူရနိုင်တယ်မလား
လောရမှာတကယ်တော့ channel တစ်ခုသတင်းမီဒီယာရဲ့အတွက် channel တစ်ခုဖွင့်ပေးထားမှာဆိုတော့လိုမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာသွားမေးလို့ဘယ်လိုလုပ်အဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြည့်ပေးမဲ့အဖွဲ့တစ်ခုထားပြီးတော့အဲ့ဒီသတင်းမီဒီယာအတွက် channel တစ်ခုထုတ်ပေးရအချင်းအပြင်သူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒါပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာရဲ့နားမလည်တဲ့သတင်းတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်အ
ဲ
့ဒါကသူတို့အတွက်အရန်ကိုကောင်းတော့မှာပေါ့နော
်ဒီ
ဘာလုံးမှလည်းဒီနည်းလုပ်နေကြတာပဲဒါကလုံးတဲ့တဲ့ကိစ္စပါလေဟုတ
်နောက်တစ်ခုကကျွန်တော်တို့
လူရဲ့စိုးရိမ်ပူပန်မှုတွေကို short ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူရဲ့စိုးရိမ်ပူပန်မှုတွေကိုရှင်းရှင်းလေးဖြစ်အောင်ဥမာစစောပြောတယ်ညမထွက်အမိန်နဲ့ဘာဆိုင်လို့လဲဒီဟိုကနေဟိုဘာလဲ
virus
ပြန်တဲ့ကိစ္စနဲ့ဘာဆိုင်လို့လဲဆို
တော့
မီးလာပြီဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြောရတော့မှာ
ဒါပေါ့ဒါပေါ့
ညဘက်ထွက်တဲ့လူတွေကနေကူတာများတာကမဟုတ်လို့ရှင်လဲစစောဟို
အရာဆွေးမှုလား
ပြောမှာရှင်လို့လားအဲ့ဒါတွေကပြောရမှာ
လောဆက်တွဲတွေ
မပြောမနေ
အင်းတော့ဆက်တွေ့တယ်ဘာမှမပါပဲနဲ့ဟဲ့လားညမထွေးအမိန်ထုတ်ပလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညမထွေးအမိန်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မြို့နယ်ခုနှစ်မြန်မာပြည်မြို့နယ်ခုနှစ်မြို့နယ်မှာတခါကျွန်တော်တို့ကအင်းလေးလူဆို partial lockdown ခေါ်ရဲပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြေကတ်သက်ပြီးပြီးနေလောက်လိုက်တယ်ဆိုတော့ဘာဖြစ်လာတယ်လဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ွက်လူဒူးကကို့ဖတာကိုကို့သဘောနဲ့ကိုလမ်းတွေကိုပိတ်တာရှိလာတယ်အပြင်ကလူမဝင်ရဘူးလို့အထက်ကလူမသွားဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတယ်။ဒါကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးစေနိုင်တဲ့ပို့ပြီးတော့ Android ကြီးတဲ့အခြေအနေမျိုးဆိုတာကိုကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
။အဲအဲ့ဒါလေကျွန်တော်တို့အခုတွေ့နေရတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုအချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ emergency management မှာတော်တော်လေးအားနေတယ်လို့ပဲကျွန်တော်ကတော့ဝေဖန်ချင်တယ်ပေါ့နော်။ဆိုတော့ဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေဆင်းပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းနေပေါ့နော်။လမ်းနေရအစွင့်ကြီးတဲ့အခါကျတော့အရင်ကြောက်ပြီးတော့သူကလူစည်းဝင်မှလည်းကြောက်အဲ့လိုပေါ့အကြောက်လွန်ယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းတွေကိုညူတဲ့လမ်းတွေမှာကျွန်တော်တို့တွေ့ခဲ့ပါဒီနေ့ကားနဲ့ပတ်ကြည့်တဲ့အခါကျတော့တချို့တွေပိတ်ထားတာအပြင်ကားအဝတ်မခံဘူးလို့စသဖြင့်ပေါ့နော်ဆိုတော့အရိကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီတရင်ဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူတွေကပုံလွန်ခဲ့သွားတယ်လွန်ခဲ့တဲ့အတွက်သူတို့ကအဲ့ကော့ဖို့ပဲဟိုကိုယ်သဘောနဲ့စဉ်းစားခံွယ်မှုတွေလောက်ပါဒီရက်ကွက်လိုက်ဒီဆိုတော့အဲ့ဒါဟိုဝင်ပြောရင်မကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းဘူးအကြောက်တရားမရှိတာလည်းမကောင်းဘူးအားလုံးကမျက်စိမှတ်ပရိတော့မှန်ကန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်တူတူဒီပြည်ချိုင်းဝင်ကြီးဌာနနဲ့ဒီကျန်းမာရေးဝင်ကြီးဌာနနဲ့ဝင်ကြီးဌာနနဲ့ကဘူကပေါင်းပြီးတော့ ဒီတရင်တီတရင်နဲ့ပတ်သက်တော့ပေါ့နော်ဒီအချက်လက်တွေနဲ့ပတ်သက်တော့မှန်မှန်ထုတ်ပြန်နိုင်အောင်ပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာတွေဖြေနိုင်အောင်ဒီကျမ်းမာရေးရပဲထုတ်လို့တယ်ဟိုထုတ်ပြန်တာလည်းမလုံးမဘူးလို့ဒီပေါ့ပြန်ကြားရေးဝန်ကြီးဌာနလည်းသူကဘာပြောမီဒီယာ role ယူထားတဲ့အတွက်သူကလည်းပုံပုံပေါင်းလို့လို့
အခုအခုကကျွန်တော်တို့တွေ့ရတာကဟိုပြန်ကြိုင်းဝန်ကြီးဌာနကကျမ်းမာရေးဝန်ကြီးဌာနကထုတ်တဲ့ဟာကိုပြန်ကြိုင်းဝန်ကြီးဌာနကသူ့စီမှာသူပြန်တင်တယ်သူ့စီကနေပြီးတော့သူပြန်ထုတ်တယ်ဆိုတော့ဘာမှမထူးလေနော်ဘာမှလည်းအချက်လက်တင်မပါဘူးထုတ်ပြီးသားကိုပဲပြန်ထုတ်နေတာပဲဆိုတော့ဘာမှဟိုတိမ်အနက်ကတိတ်တိတ်ဟိုနေလွန်းတယ်လို့ပဲကျွန်တော်တို့အဲ့လိုမြင်တယ်ဆိုတော့မမမြဲကြီးအခုလက်ရှိဟလာကျွန်တော်တို့ဆွေးနွေးခဲ့ကြတာကျွန်တော်တို့မြင်ထားတာတွေ့ထားတာအခုလက်ရှိဖြစ်နေတာတွေအားလုံးပေါ်မှာသုံးသပ်ကြည့်မယ်ဆိုရင်ရှိအလားအလာပေါ်မှာဒီကိုဗစ် -19 ကိုကောင်းကောင်းအနိုင်ယူနေနိုင်ဖို့ကူးစက်မှုတွေလျော့သွားစေဖို့အဲဒီကနေစပြီးတော့ဟလာလူအသက်ဆုံးရှုံးမှုတွေလျော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန့်ထူလာနိုင်စေဖို့ရှိအလားအလာပေါ်မှာမမမမြတ်ဘလောက်ထိများအကောင်းမြင်ထားပါသလဲအကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလုပ်တွေကတော့လုံနေကြတာပဲဒါပေမဲ့ divisional level ကမကွဲသေးတာပေါ့နော်ဘာဘယ်သူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိတက်တဲပွဲမရှိသေးတာအဲ့ဒါကတော့မြင်ရတယ်ပေါ့ဒါပေမဲ့အလုတ်လုတ်ကြတယ်အလုတ်ကအများကြီးလုံနေတာမြင်ရတယ်ဒါနာပေါင်းစုံပေါင်းပြီးလုံနောက်တစ်ခါလူလူကလည်းပါတယ်လူလူကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကတကွာလုံးမှာဟိုကျမကြီးဆောင်ဆောင်မှုအနေကြဆုံးနိုင်ငံပဲအဲ့တော့မအများကြီးမမျော်လင့်ဘူးမမျော်လင့်တော့ခါကျငါတို့ကိုယ်တိုင်လုံမှာငါတို့လုံချုံရေးငါတို့အသက်အန္တရာယ်အတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုတော့အတိနဲ့အများကြီးနေကြတယ်ဒါမှသွားမဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာဒါကြောင့်မလို့လေဒါအဲ့လူတွေဆိုးရင်ရတာပေါ့ဆိုတော့ခါကျတော့လိုက်နာမှုအရာလူလူထဲမှာလိုက်နာမှုတော်တော်များများပေါ့နော်ရှိတယ်ဟိုဒီရန်ကုန်ဒီတကြံထဲမှာတွေ့တဲ့အတိုင်းပဲလူတယောက်မှအပြင်ထွက်ကြရတယ်လည်းရှိမြင်တဲ့အတိုင်းပဲပေါ့နော်ဒါပေမဲ့ထားပါတော့လေဆိုတော့စွစပြောတယ်ကျမတို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဒီမှာဌာနဆိုင်ရာချိတ်ဆက်လှုပ်ဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျမထင်ပါတယ်ဟိုဒီလောက်ကုန်လောက်ထိပေါ့ဘိုးတွေ့ရလူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကဟိုအကောင်းမြင်နိုင်ပြန်ရှိပါတယ်ဒီယောဂါကိုဟိုကိုင်းတွင်နိုင်လိမ့်မယ်ကောင်းကောင်းမွန်မွန် manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်ဒိမီဒီယာတွေနဲ့ဆက်ဆက်လုပ်ကန်တဲ့နေရာမှာအားနေတယ်အလူတွေတယောက်နဲ့တယောက်ကြားမတောင်းခွင့်မှုမရေရောမတဲခွဲဘူးဆိုလို့ရှိရင်တော့ကျမတို့က outbreak ကြီးဖြစ်လာပြီးတော့တကယ့်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးလဲဆိုရင်ဆရာရှိသေးတယ်အဲ့တော့
ဆိုတော့မမွန်မြဲအနေနဲ့ကတော့တစ်ဖက်မှာလဲအကောင်းမြင်တယ်တစ်ဖက်မှာလဲစိုးရင်စိတ်တော့ရှိတာပေါ့နော
်စိုးရင်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျမဟုတ်ကဲ့ကိုကျော်ဝနအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရင်စိတ်များသလားဘလို့နေတယ
်ဟုတ်ကဲ့လက်ရှိ MOHSS လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအတွေ့အကြုံဒီ MOHSS မှာကိုခဏချင်းနေအများကြီးရှိနေတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်ဟိုလူလူအပိုင်းကလည်းလိုက်နာမှုမှာလည်းဟိုပြောရရင်အကောင့်ပါတယ်အားနေနေတာကတော့ပွင့်လင်းပြန်ကြိုင်းနေတဲ့အလို့သမားကြီးဝန်ကြီးဌာနအဖက်ကတော့အားနေနေတာတွေ့နေရတယ်အခုဒီနေ့ဖြစ်တဲ့အဖြစ်အပျက်ကတော့စိတ်စိတ်တူတယ်เนาะဒီပြဿနာကို DDN ကြီးအတွက်မှာပဲအဲတောင်းမရှိရတူတယ်တမန်တယ်ဒါနဲ့မြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်ရင်တော့အကောင်းပဲကိုပြောလိမ့်မယ်တိုးတော်လေဒီပြဿနာကိုမဖြည့်ရှင်းနိုင်ရင်တော့အဲ့ဒီကတစ်စက်ကျွန်တော်တို့ look at transmission တွေဖြစ်သွားမယ်ဆိုရင်တော့စိတ်တူစရာเนาะနောက်ခုပေါ့အကောင်းအဆူပေါ့ဗောနော
်ဟုတ်ကဲ့
အကောင်းဆုံးအမြန်ဆုံးဖြည့်ရှင်းနိုင်ရင်တော့ဒီ MOHS ရဲ့ကြိုးစားမှုတွေကအရာတည
်းဟုတ်ကဲ့ဗျ
ာအဲ့ဒီဟာကဒီအရှိမဖြစ်ရှင်းနိုင်ဒီစားကျူစားမှုခေါ်ဒီကတော့ဆို
ဟုတ်ကဲ့ပါဗျအချိန်ပေးပြီးတော့ဘောင်ဝင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအနှူးလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း
ကျေးဇူးတင်ပါတယ်ပူတော်သိ
ကျွန်တော်ရဲ့ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့လူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာမမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနအဖွဲ့အတွင်းမှကိုကျော်ဝနတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရိုက်လီလိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါဗျာ
ကျွန်တော်တို့ခြေလက်တွေ့ရဒီမှာလုံးလေလို့တတ်ရှိတဲ့တောထုတ်တဲ့ဒလီလေးကြောင်ကျွန်တော်ပြောပြချင်တာပါတကြံပြီးတော့နေဆန်းတင်းနေမုံလွဲ့ညနေပိုင်းလေးမှာတန်ဃာတော်တွေကရက်ကွက်ထဲလှည့်ပြီးအန်ဒီကင်းပြည်ကြီးရွတ်ကြတယ်ဒါကတော့မြို့တွေမှာလည်းတွေ့နိုင်ပါတယ်လေကျွန်တော်တို့တောတွေမှာကြတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့ ਨੇ အိမ်တိန်ကပထမဆုံးရိုက်လက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စကောတွေကိုရိုက်လိုက်ပုတ်လိုက်တာအုံးဒုံဒုံဒုံဒုံမ မုံမုံမုံဆိုတဲ့အတန်တရားလုံးဟိမ့်ပြီးတော့ကြက်သိမ်းထကြရအောင်ကောင်းတယ်ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းသေးတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာအစင်းသေးတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရတာမဟုတ်ဗျလူကောင်းတွေကိုဖြူစားမယ်ခေါင်းမောင်းလုံးမယ်ဘိုင်းတောင်လုံးမယ်နံပါတ်1အကြောက်တရားဖန်တီးတယ်ပေါ့ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာတယ်ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တဲ့တောင်တွေမပြောင်းရင်ရွာတဲ့ရက်ထဲမှာနေတာပေါ့ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ခါတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်မြစ်တာနဲ့သူတို့နှင်ထုတ်တယ်တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တဲ့တောင်တွေကိုပြန်သွားအောင်နှင်နဲ့ပွဲပေါ့ဗျာဒါကိုတော်ထုတ်တယ်လို့ခေါ်တာပါကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း90လောက်ဒီလိုမိဆာဆိုးအစိမ့်တရားတွေဝင်ပူးတာကိုခံခဲ့ရတယ်ဗျဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အသံဒိတ်တောထုတ်နိုင်ခဲ့ကြတယ်။အသံဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အသံပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလိုလားတောင်းတတဲ့အစိုးရအသစ်တရားကိုဖော်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအချိန်ဒီမှာရောကျွန်တော်နိုင်ငံရေးဟာအစိမ့်တရေကင်းတဲ့နိုင်ငံရေးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူးအဲ့ဒီတော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပျော်ကားတွေဖြစ်လာပြီဆိုရင်သတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေတော်ဆန်းစုကြည်ဦးဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအကြိမ်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်တို့နိုင်ငံရေးဟာနတ်ဆိုးနတ်စိမ့်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ချိန်ချောက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံစီးပွားရေးပြန်ပြီးအားကောင်းလာအောင်သမ္မတဒေါ်နယ်ထရမ့်ရဲ့တွန်းအားပေးမှုကိုထောက်ခံတဲ့ပြည်နယ်အနည်းဆုံး5ခုလောက်ကအုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းအငယ်စားလေးတွေကိုပြန်ပြီးဖွင့်ဖို့လုပ်နေပါပြီ။အမေရိကန်တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ဂျော်ဂျီယာ၊ဖလော်ရီဒါ၊တောင်ကာရိုလိုင်းနာ၊တန်နက်စီနဲ့Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတချို့ကိုအခုဒါမှမဟုတ်လာမဲ့သတင်းပတ်တွေအတွင်းပြန်ပြီးဖွင့်တော့မှာဖြစ်ကြောင်းမကြခင်ရက်ပိုင်းတွေအတွင်းမှာပဲပြောကြားခဲ့ကြတာပါဒီလိုပြန်ပြီးဖွင့်တဲ့အခါအနည်းဆုံး6ပြည်လောက်ချပြီးခက်ခွာခွာနေကြဖို့ကန့်သတ်မှုတွေချထားမှာဖြစ်ကြောင်းပြောပါတယ်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ရောဂါအကူအဆက်ခံရသူပေါင်း2000ခွဲကျော်နေပြီဖြစ်ပြီးသေဆုံးရသူက13000ခွဲကျော်နေတယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ Coronavirus ကာယောဂါကြောင့်ကမ္ဘာတစ်လွှားမှာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုစိုးစိုးဝါးဝါးခံရသူဥယျာဉ်နှစ်ဆပိုးပြီးတိုးလာနိုင်ခြင်းရှိတယ်လို့ကမ္ဘာတစ်လွှားစားနပ်ရိက္ခာပြဿနာမပေါ်ပေါက်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Global Network အဖွဲ့ကြီးရဲ့အင်ကာနစ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ April 27ရက်အင်ကာနစ်ည8:00အထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်း121ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိခဲ့ရာကနေနောက်တိုးလူနာ2ဦးရှိကြောင်းကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကအင်္ဂါနေ့ညမှာသတင်းထုတ်ပြန်လိုက်တာပါ။တဦးကဒဂုံမျိုးသစ်အရှိပိုင်းကအမျိုးသမီးတဦးဖြစ်ပြီးနောက်တဦးကရှမ်းပြည်နယ်တောင်ကြီးကအမျိုးသမီးတဦးဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရပြီးလူသက်သေဆုံးရတဲ့ဖြစ်ရပ်အတွက်လွန်ဆွေးင်ပူပန်ချောင်းမြန်မာနိုင်ငံတွင်လုပ်ငန်းလှုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲကြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံတွင်လက်နက်ကန်တပ်ဖွဲ့တွေအကြားအပြစ်ခတ်ချက်ချင်းရပ်ဆဲဖို့တောင်းဆိုလိုက်ပါတယ်။ဗုဒ္ဓဘူးနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို
yayi pongsan pyaung le thong le pe ni da ba toda shan paung sait chan da ko chan ma cha ba sin biwe ko na sin le twet jesus tin ma le chama khin yo ta ba
This program has come to you from the Voice of America, Washington.